ကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့ပလောင်ပြည်လွတ်မြောက်ရေးတပ်ဦး PSLF ကိုယ်စားလှယ်တွေဟာဒီလ16နဲ့18ရက်နေ့တွေမှာကချင်ပြည်နယ်မှာကြာမှာတွေ့ဆုံပြီးအချက်5ချက်ကိုသဘောတူညီခဲ့ပါတယ်။အဲ့ဒီအချက်တွေမှာ KIO နဲ့ရခိုင် PSLO ပလောင်ပြည်လွတ်မြောက်ရေးအဖွဲ့တို့ချုပ်ဆိုခဲ့တဲ့ထာဝရမဟာမိတ်စာချုပ်ကိုဆက်လက်ထိန်းသိမ်းဖို့စစ်အာဏာရှင်ခြုံငင်းရေးကိုလက်တွဲတိုက်ပွဲဝင်ဖို့အခက်အခဲတွေရှိလာရင်ညှိနှိုင်းဖြေရှင်းဖို့နဲ့ပဋိပက္ခတွေမဖြစ်ပေါ်အောင်ထိန်းသိမ်းဖို့စတဲ့အချက်တွေပါဝင်ပါတယ်။လက်နက်ကိုင်အဖွဲ့တွေကအခွန်အတုပ်ကောက်ခံတဲ့အပေါ်ဒေသခံတွေကြားသဘောမကျတာတွေရှိနေချိန်မှာပဲမနေ့ကထုတ်ပြန်တဲ့ပူတဲ့ကြေညာချက်မှာတော့ဒေသခံတိုင်းရင်းသားပြည်သူတွေရဲ့ဘေးကင်းလုံခြုံရေးကိုတာဝန်ခံဖို့နဲ့ဝန်ထုပ်ဝန်ဖိုးဖြစ်စေမဲ့လုပ်ရက်တွေကိုရှောင်ကြားဖို့ဆိုတဲ့သဘောတူညီချက်လည်းထည့်သွင်းထားပါတယ်။ဒီလိုသဘောတူညီချက်ရရှိတဲ့အပေါ်ကြိုဆိုကြောင်းနန်းခမ်းမြို့ကဒေသခံတူက VOA ကိုပြောပါတယ
်။ပြောမစမဲ့ကြိုဆိုပါရစေ။အာတနောက်ပြင်းရပါတော့အနာဒမန်ပြေလည်နေလို့တော့ယူဆတယ်။ဒီလိုကမာမေတာဝရမာမေတာတုတ်ရှိထားတယ်။ဒါကြောင့်သူတို့ရဲ့ပုံပြန်တက်လာလို့ဒီအချို့အတန်းသူတို့ဆက်လက်ပြီးတင်းတင်းကြောင်းနေလို့ပြောထားပါတယ်။သူတို့ဒီပြင်းရမှာတော့တော့ပြည်ပြည်ကနေရတာအဆင်ပြေတယ်ဆို။
ပြီးခဲ့တဲ့နှစ်ပိုင်းကစတင်ပြီးရှမ်းပြည်နယ်မြောက်ပိုင်းဒေသနဲ့ကချင်ပြည်နယ်အစက်ဒေသတွေမှာ KIA ကချင်နဲ့ TNLA တအံပလောင်အောက်ခြေတပ်ဖွဲ့တွေကြားနယ်မြေစီမံအုပ်ချုပ်မှုနဲ့ပတ်သက်ပြီးပြဿနာအချို့ရှိခဲ့ကြောင်းဒေသတွင်းသတင်းမီဒီယာတွေမှာဖော်ပြခဲ့တာရှိခဲ့တာပါ။ဒီနောက်ပိုင်းနှစ်ဖက်တွေ့ဆုံဆွေးနွေးပြီးသဘောတူညီချက်ရယူခဲ့ကြတာလည်းဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာနမ်ခမ်းမူဆဲကွခိုင်သိန်းဒီလာရှိုးစတဲ့နယ်မြေတွေမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြီး၄ဘွဲ့နဲ့ပြည်သူစစ်တွေအခြေပြုလှုပ်ရှားနေတာပါ။ဒီလိုလက်နက်ကိုင်အဖွဲ့တွေများပြားပြီးအချင်းချင်းအကြနယ်မြေပိုင်ဆိုင်မှုအတွက်ငြင်းပွားပြီးတိုက်ပွဲတွေဖြစ်လာမှာကိုဒေသခံတွေအနေနဲ့စိုးရိမ်နေကြောင်းသိန်းဒီဒေသခံတို့ကပြောပါတယ်
။တက်ရှိအချင်းရှိတဲ့ကလောင်ချင်းမန်ကာ SSPP ရှိနေပါနော်။ RCS စက်တာတော့မရှိရောနောက်ကွခိုင်အဖွဲ့ရှိနေပါအဲ့တော့ဆွေးကြရတဲ့အမြင်ပဲသူ့နဲ့ဒီငါနဲ့ညီဆိုတော့အဲ့ဒီနေ့သမမှုပြီးဆိုအဲ့ဒီပဋိပက္ခတွေ SRC နဲ့ SSPP တောင်းဆိုမျိုးပေါ့သူ့နဲ့ဒီငါနဲ့ညီဆိုတော့အဲ့ပဋိပက္ခတွေဖြစ်လာမယ်သူထုနေနဲ့တောက်လန့်နေရတယ်
ပြီးခဲ့တဲ့နှစ်ပိုင်းတွေကရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းတပ်တွေနဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP ကြားရှမ်းပြည်နယ်မြောက်ပိုင်းမှာနေမြေစိုးမိုးမှုနဲ့ပတ်သက်ပြီးတိုက်ပွဲတွေဖြစ်ခဲ့သလိုလက်ရှိမှာလည်းရှမ်းပြည်နယ်တောင်ပိုင်းမှာစစ်ရေးတင်းမာနေဆဲဖြစ်ပါတယ်။2015နောက်ပိုင်းကစတင်ပြီးလွန်ခဲ့တဲ့နှစ်အထိရှမ်းပြည်နယ်မြောက်ပိုင်းမှာ RCSS နဲ့ TNLA ကြားတိုက်ပွဲတွေပြင်းထန်ခဲ့တာပါ။နိုင်ငံရေးတုံ့တက်သူဦးရထွန်းကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားဒီလိုနေမြေအငင်းပွားမှုပဋိပက္ခတွေဟာဖက်ဒရယ်စနစ်အကောင့်ထဲမပေါ်နိုင်မီအထိဆက်လက်ရှိနေနိုင်ပေကြောင်းသုံးသပ်ထားပါတယ
်။လက်တွေ့ကတ္တနာမှာလက်နက်ကိုင်ထားတဲ့အဖွဲ့အစည်းတွေကတပ်သားစစ်ရုံးတာတို့အခွန်ကောက်တာတို့စတဲ့လက်တွေ့ကတ္တနာတွေနဲ့ဆက်တက်နေတော့သူတို့ကအဲ့ကတ္တနာကိုဖြည့်ရှင်းနေရတာပေါ့။ဖြည့်ရှင်းရင်းနဲ့ပဋိပက္ခတွေပေါ်နေတာအလုံးတော်တည်တဲ့ဒီဖက်ဒရယ်စနစ်ပေါ့နော်။အဲ့ဒီအာမရောက်ခင်ကြားထဲမှာတော့ဒီအငင်းခုံတွေကနော်အငင်းပွားမှုတွေကလက်နက်ကင်ပြစ်ပတ်ခတ်ပြီးအထီးဆက်ပြီးတော့ရှိနေလို့အုံမယ်လို့ထင်တယ
်။ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာကချင်တန်းပလောင်ရှမ်းကိုကန့်ဝစတဲ့တိုင်းဒေသလက်နက်ကင်အဖွဲ့တွေအခြေပြုလှုပ်ရှားနေပြီးဒီလက်နက်ကင်အဖွဲ့တွေဟာ FPNCC ကပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီမှာပါဝင်နေတဲ့အဖွဲ့တွေလည်းဖြစ်ပါတယ်။KIO ကချင်နဲ့ PSLO ပလောင်ပြည်လွတ်မြောက်ရေးအဖွဲ့တို့ဟာထာဝရမဟာမိတ်စာချုပ်ကို1986ခုနှစ်ကချုပ်ဆိုခဲ့တာပါ။နောက်ပိုင်း PSLO အဖွဲ့လက်နက်ချပြီးတဲ့နောက်မှာ PSLF အဖွဲ့အသစ်ထပ်မံဖွဲ့စည်းခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။